်ကြော်ကြာစစ်ဆေးခဲ့တဲ့စကိုင်းတိုင်းဆလင်းကြီးမြို့နယ်အတွင်းကျင်းနီစီမံကိန်းဆောင်ရွက်နေတဲ့ဝမ်ပေါင်ကုမ္ပဏီနဲ့ဒေသခံတွေကြားအပြန်အလှန်တရားစွဲဆိုထားမှုကိုဒီနေ့ဆလင်းကြီးမြို့နယ်တရားရုံးမှာအပြီးသက်အမိန့်ချမှတ်ခဲ့ရမှာနှစ်ဖက်စလုံးကဒဏ်ငွေအသီးသီးပေးဆောင်ခဲ့ကြပါတယ်ပြီးခဲ့တဲ့2016ခုနှစ်ဩဂတ်လတုန်းကလက်ဗရောင်းတောင်ချီနတ်တောင်ကဒေသခံရွာသားတွေကိုးကွယ်တဲ့နတ်ဆင်ထားရှိတဲ့နေရာမှာကုမ္ပဏီရင်မောင်းကမြေစာတုံချတဲ့အတွက်ဒေသခံတွေနဲ့ပဋိပက္ခဖြစ်ပွားခဲ့တာပါဒေသခံတွေကစွန့်ပစ်မြေစာတွေကိုမတုံမို့တားမြစ်ခဲ့ရမှာရင်မောင်းကရွာသားတွေကိုရင်နဲ့တိုက်တယ်ဆိုပြီးနာကျင်စင်မှုပုံမှ339နဲ့တရားစွဲဆိုခဲ့တယ်လို့ဝမ်ပေါင်ကုမ္ပဏီရဲ့ဥပဒေအကြံပေးကလည်းဒေသခံ9ဦးထဲက4ဦးကိုအကျိုးဖြတ်စည်းမှုပုံမှားလေးနှစ်ခွန်ပိုင်နက်ကျူးလွန်မှုလေးလေးခွန်နဲ့တရားစွဲပြီးကြံ3ဦးကိုအကျိုးဖြတ်စည်းမှုနဲ့တာမန်နာကျင်စေမှုပုံမှား3-3တို့နဲ့အမှုဖွင့်ခဲ့ပါတယ်တရားသူကြီးကဒေသခံတွေကိုဒဏ်ငွေ6,000ဒါမှမဟုတ်ရင်ထောင်နှံရက်30ချမှတ်ခဲ့ရမှာဒေသခံတွေကငွေဒဏ်ပေးဆောင်ခဲ့တယ်လို့တရားစွဲခံရသူမတ်သွဲ့သွဲ့ဝင်းကပြောပါတယ
်သူတို့ထဲကိုပိုင်လိုက်ကျူးလွန်မှုပေါ့လေတရုတ်ကိုလိုက်တယ်ပေါ့နော်ပေါ့သူတို့ကားကိုလည်းဖြတ်စည်းတယ်ဆိုပြီးတော့တကယ်တော့ရိုက်ချင်းလည်းမရှိခဲ့ဘူးတို့ဌာန်ငွေချတော့လေဌာန်ငွေယော်ခဲ့ရတာပေါ့နော်တွဲလိုက်တဲ့အခါကျတော့သူကတမှုကိုပေါ့နော်ထောင်ဒဏ်55ရက်ပေါ့နော်ထောင်ဒဏ်55ရက်မကြခတ်ခြင်းလို့ရှိရင်ဌာန်ငွေ3,000ဆောင်စီဆိုပြီးတော့ပုံမှန်တစ်ခုဌာန်ငွေ3,000ပေါ့ထောင်ကြတော့55ရက်ပြုစုပေါင်းဆိုရင်ရက်30ကြမယ်ပေါ့
နှစ်ဖက်သက်သေတွေတရက်လိုတရားစွဲခံရသူ30ကျော်ကိုစစ်ဆေးပြီးတော့အမိန့်ချခဲ့တာဖြစ်ပါတယ်တရုတ်နိုင်ငံသားရင်မောင်းကိုနာကျင်စေမှုပုံမှ339အတွက်ထောင်နှံ6လဒါမှမဟုတ်ငွေဒဏ်သက်သိမ်းကြခံစေဖို့တရားရုံးကဒီနေ့အမိန့်ချမှတ်ရမှာငွေဒဏ်ကိုပေးဆောင်သွားခဲ့ပါတယ်ဝမ်ပေါင်ကုမ္ပဏီနဲ့တရားရုံးဘက်ကိုသတင်းရယူရတဲ့အခြေအနေနဲ့ပတ်သက်ပြီးမုံရွာအခြေစိုက်သတင်းတောက်ကိုကောင်းခန့်လင်းကသတင်းရယူရမှာအကန့်အသတ်တွေရှိတဲ့အကြောင်း RFA ကိုအခုလိုပြောပါတယ်
အဲသူတို့ဘက်ကိုကျွန်တော်တို့မေးလို့တိတ်ပြီးတော့အဆင်မပြေဘူးပချင်ကနေပြီးတော့သူတို့ထွက်သွားကြောင်းမှလည်းကျွန်တော်တို့မသိလိုက်ဘူးကျွန်တော်တို့ကလည်းဒီတရားသူကြီးနဲ့ပေါ့လေဒီတွေ့မှုရရှိဖို့လုပ်တဲ့လုပ်နေတဲ့ချိန်ကမျိုးမှာသူတို့ကဘယ်ကနေဘလို့ထွက်သွားလဲမသိဒီတရားသူကြီးနဲ့ဒီအတန်ဖမ်းမယ်နောက်တစ်ခုကကျတော့ရုပ်တံရိုက်ကူးရေးလုပ်မယ်ဆိုလို့ရှိရင်တခုမျိုးမင်းနေပါတင်ရသေးတယ်အဲ့ဒါကြောင့်မို့ဟိုသူ့အနေနဲ့တိတ်ပြီးတော့အဆင်မပြေဘူးဒီပုံမှာတော့တရားတော်တွေကတော့နားလည်မှုယူပြီးတော့လုတ်လိုက်တဲ့အနေထားပေါ့တိုးတော်လည်းပဲဒီပုံမှားရဲ့ပုံမှားရဲ့အသေးစိတ်ကိုတော့ကျွန်တော်တို့တီးခွန်ရခဲ့တယ်ပေါ့သူကလည်းရှင်းပြပါတယ်သိချင်လက်ရှိ
RFA ကဝမ်ပေါင်ကုမ္ပဏီဘက်ကိုအဆက်အသွယ်ရဖို့စ조사ခဲ့ပေမဲ့မရခဲ့ပါဘူးဒီနှစ်ဆလင်းကြီးမြို့နယ်တရားရုံးမှာရဲဝန်တန်း30နီးပါးကလက်နက်အပြည့်အစုံနဲ့လုံခြုံရေးတင်းကျပ်ထားတာတွေ့ခဲ့ရတယ်လို့တွားရောက်သတင်းရယူခဲ့တဲ့မုံရွာအခြေစိုက်သတင်းတောက်တွေကပြောပါတယ်လက်ဗရောင်းတောင်ကျင်းနီစီမံကိန်းကိုဒေသခံတွေကကန့်ကွက်ဆန္ဒပြတာတွေရှိခဲ့တဲ့အပြင်ကုမ္ပဏီနဲ့ဒေသခံတွေကြားမှာမကြခဏဆိုသလိုပဋိပက္ခတွေဖြစ်ပွားတာတွေရှိနေပါတယ်ဒီစီမံကိန်းကိုဝမ်ပေါင်ကုမ္ပဏီနဲ့တမတော်ပိုင်စီးပွားရေးလုပ်ငန်းစုဖြစ်တဲ့မြမစီးပွားရေးဥပိုင်လီမိတက်ကဆောင်ရွက်နေတာဖြစ်ပါတယ်ရှင်ကျမဝင်းမာထွန်းမှာ